โอเคဒီရက်ကသူ့ဘုတ်သမားတော်ကြီးဂုံးလစ်ဆောင်ပမောက္ခဒေါက်တာရေမွန်တင့်ဝဲခင်ဗျာကျွန်တော်တို့ဒီဆေးရနာသိန်းဆန္ဒပြပွဲတွေအတွင်းအကျန်းဖက်ဖြိုခွင်းမှုတွေအကြောင်းပေါ့နော်ကလေးငယ်စိတ်ထန်ရာအကြောင်းပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီလက်ရှိအရွယ်လိုက်ဖြစ်တဲ့လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဒီတစ်ခေါက်တော့ဆရာကြီးနောက်ပိုင်းဒီကြီးလာတဲ့အချိန်ဖြစ်စေနိုင်တဲ့စိတ်ရောဂါတွေနဲ့ဒါတွေကိုဒီကာကွယ်ပြုစုကုသပေးနိုင်တာတွေကိုအဓိကပြောမှာမို့ပါဒီကစရှင်းပြခြင်းလဲဆရာ
ကလေးတွေပေါ်သိရောက်တဲ့ဟာကြတော့ကျွန်တော်လူကြီးတွေနည်းနည်းကြွားတာကိုပြောပြခြင်းပါတယ်ကလေးငယ်တွေမှာ developmental stage ဆိုတာရှိပါတယ်သူကြီးထွားဖွံ့ဖြိုးဖို့တက်ကိုပထမအဆင့်ဒုတိယအဆင့်တတိယအဆင့်အရွယ်ရောက်ပြီပေါ့လေအဲ့တော့အဲ့ဒီမှာပထမတစ်ချက်အနေနဲ့ဒီလိုဒီပတ်သက်မှုကြောင့်ခံစားရတဲ့စိတ်တိုင်းတွေက PTSD ပါညာအဲ့ဒီဟာကတပိုင်းပေါ့လေနောက်တစ်ပိုင်းက attachment လို့ခေါ်ပါတယ်မိဘနဲ့ကလေးရဲ့ခင်တွေ့မှုမိဘရဲ့အုတ်ထိတ်မှုအောက်မှာကလေးရဲ့ကြီးထွားဖွံ့ဖြိုးလာမှုအဲ့ဒါတွေကပြပြုံးသွားတဲ့ခါမှာသူ့ရဲ့ရေးရှည်မှာဒီလူလေးကလေးတွေကြည်လာတဲ့ခါမှာဘယ်လိုထိရောက်မလဲဆိုတော့အဲ့ဒါလည်းပြောပြချင်ပါလေ
။ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ attachment တွေ့တာမှုပေါ့နော်မိဘတွေရဲ့ဒီနေထွေတဲ့မေတ္တာနဲ့ဆောင်ရှားပေးမှုအပေါ်မှာစရှင်းပြပေးပါလားဆရာကြီ
း။ attachment ဆိုတာကကလေးငယ်ကနေပြီးကြည်လာတဲ့အချိန်အမေလို့ဆိုပြီးတော့အမေဆရာနေပြီးတော့မိခိုးပြီးတော့ကြီးထွားတဲ့အချိန်ကစပြီးတော့လမ်းလျှောက်တဲ့အရွယ်နော်အပြင်ထွက်သွားလို့ချင်လဲချော်လဲမယ်အမေကလိုက်ပြီးဆောက်ချောင်းမယ်အဲ့ဒီအရွယ်ဒီမှာမိခင်နဲ့ကလေးနဲ့အထူးဆိုတော့မိခင်ရဲ့တွေ့တာမှု attachment ကအင်မတန်ရေးကြီးပါတယ်အဲ့ဒီအရွယ်မှာအဲ့ဒီဖြစ်တဲ့ attachment ကပြိုကွဲသွားပြီဆိုလို့ရှိရင်ဥပမာဒီလိုကလေးအငယ်လေးတွေကသူတက်မှတ်ပြစ်တာမြင်ရတယ်မိဘရဲ့ပူဆွေးတွေလည်းထွက်ပြေးနေတယ်တချို့လည်းပေးကွာတယ်အဲ့မှာသူ့ရဲ့ attachment ကမိခင်နဲ့ဖြစ်တဲ့ secure attachment ဆိုတာပြတ်သုံးသွားနေပါတယ်အဲ့ဒါဆိုအဲ့ကလေးကချိလာတဲ့ခါမှာအင်ဇာဒီယောဂဆိုရင်ဒီယောဂတွေဖြစ်သွားတယ်ကြောက်ကြတဲ့ phobia ဆိုတဲ့ယောဂတွေဖြစ်တာတိုင်းနဲ့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂတွေဖြစ်တာ ਨੇ ဘာကြောင့်လဲဆိုတော့ तू အဲ့ attachment ပြုတ်သွားတဲ့အတွက်ကြောင့်သူ့ရဲ့ self esteem ဆိုတဲ့မိမိကိုယုံကြည်မှုမိမိကိုစိတ်ချမှုကပြက်ပြုံးသွားပါတယ် self esteem ကနည်းသွားတဲ့အခါကျတော့ तू လွယ်လွယ်ကူကူ vulnerable to other people ပေါ့လေအချို့ကလေးတွေဆိုလို့ရှိရင် mainly ဒီဆိုလို့ရှိရင်အဲ့ဒီမှာ तू vulnerable to abuse ပေါ့လေသူကဘယ်လိုဟာကိုသူကသူထိမ့်သိရမယ်ဆိုတော့ခံစားချက်နည်းပေါ်တဲ့အခါကျတော့တခြားလူတွေကသူ့ကိုမတရားပြုကျင့်မယ်ဆိုရင်သူကပါကောင်းလို့ဖြစ်နေတဲ့အနေအထားတွေရှိရတယ်။ဒါကြောင့်မလို့ကျွန်တော်တို့ therapy မှာဒီကလေးတွေ self esteem တက်လာအောင်လုပ်ပေးရပါမယ်။သူတို့ရဲ့ယုံကြည်မှုကိုယ့်အောက်ယုံကြည်မှုရှိတာကိုတည်ဆောက်ပေးရပါမယ
်။ဟုတ်ကဲ့ဆရာဒီနေရာမှာကလေးတွေမှာထူးထူးခြားခြားပေါ့နော်လူကြီးတွေနဲ့မတူသတိပြုနိုင်စရာရောရှိသေးလား
။နောက်တစ်ခါကျတော့ခုနပြောတဲ့အဲ့ဒီလိုစစ်အာဏာရှင်တွေကရုပ်မာစွာနဲ့တပ်ဖြတ်ဖြိုခွင်းတဲ့အတွက်ကြောင့်မိဘတဲ့ကလေးရဲ့ attachment ကပြင်းပြင်းထန်ထန်ကြီးကြိုးပွဲတဲ့အချိန်မှာကလေးရဲ့ personality development လို့ခေါ်ပါတယ်။နောက်ကြီးလာတဲ့ခါမှာဘလို့လူမျိုးဖြစ်မယ်ပေါ့။အဲ့တော့ secure attachment ရှိတဲ့ကလေးတွေကြတော့ကြီးလာတဲ့ခါကျတော့တော့ခိုင်မာပြီးတော့ stable ဖြစ်တဲ့လူတွေဖြစ်တာပေါ့လေ။နောက်အကုန်လုံးမှသိပြီးတော့စိတ်ပလုတ်ချပြင်းနေတဲ့ကောင်းကောင်းလေးစဉ်းစားပြီးတော့လောက်ကင်စားတော့တဲ့လူမျိုးဖြစ်သွားမယ်။အဲ့ဒီ attachment မှာကြိုးပွဲသွားတဲ့ကလေးတွေကကြီးလာတဲ့ခါမှာ personality problem တွေဖြစ်လာတယ်။ unstable ဖြစ်လာမယ်။ mood တွေခဏအပြောင်းအလဲဖြစ်မယ်။အဲ့လိုဆိုရင်အဲ့လူတွေကလူအတိုင်းဝဲမှာproductivity ခေါ်တာပေါ့လေကောင်းတဲ့ဟာမကနေပြီးတော့ပန့်ပိုးပေးတဲ့အနေအထားမှာကြော်နေသွားတဲ့ခါမှာသူတို့ရောက်မှကျွန်တော်တို့စိတ်ထဲမှာမြင်ရတာပေါ့လေဒီ Jesus ရုပ်ပါဆိုတာနဲ့သူတို့တတ်ပြတ်နေမှုပါကလေးတွေပါဝင်နေတဲ့ဥစ္စာကအင်မတန်ဆိုးရွားပါတယ်ညာရဲ့ psychological impact ကတော့အခုအချိန်မှာဖြစ်တဲ့ခုနပြောတဲ့အဆင့်30နဲ့ဖြစ်တဲ့အချိန်ရဲ့နော် trauma ရတာရဲ့အပြင်ကိုရေးရှည်မှာဒီကလေးတွေရဲ့ကြီးထွားဖွံ့ဖြိုးမှုမှာ personality development ပါပါအများကြီးထိခဲ့ပါတယ်ဒါကြောင့်မို့ကျွန်တော်အညွတ်လူတက်နေတဲ့လူငယ်လူရွယ်လေးတွေကရှေ့ရေးမှာအများကြီးစိတ်ပူစရာရှိပါတယ်ဆိုတော့ကျွန်တော် United Nations ကလည်းပဲစစ်ပွဲဖြစ်လို့ရှိတော့ Convention for to the Right of the Children နော်ကလေးတွေကိုအထူးသဖြင့်မရှိတဲ့ကလေးတွေကိုမပါဝင်စေပါနဲ့ရှောင်ရှားပါလို့အတိပေးထားရင်ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီကလေးတွေကိုပံ့ပိုးကူညီပေးနိုင်မယ့်အနေအထားမျိုးရှိလဲဆရာ
ဒါတွေကိုပြန်ပြီးထိန်းသိမ်းမယ်ဆိုလို့ရှိရင်အင်မတန်ဟောဒီဒီချက်သာ system တစ်ခုထားပြီးတော့ down the same မှာrehabilitation ပေါ့လေမိဘကလေးကိုပြန်လေထူထောင်ရဲ့အစ်စ်ရောက်တဲ့ခါကျလို့ရှိရင်ကျွန်တော်တိုင်းပြည်မှာကျွန်တော်အခြေအနေကောင်းလာလို့ရှိရင်တော့ service ပေးပြီးတော့အဲ့ကလေးတွေကိုကျွန်တော်ညင်သာစွာနဲ့ပြုစုပေးဖို့ပြုထောင်ပေးဖို့ rehabilitation တွေကိုအများကြီးလုပ်ပါလိမ့်မယ်
ဟုတ်ကဲ့ဆရာဒီစိတ်ပိုင်းဆိုင်ရာကျွမ်းကျင်သူတွေအနေနဲ့ရောဒီကလေးတွေအခုလိုဖြစ်လာပြီဆိုရင်ဘယ်လိုမျိုးကိုယ်ညီပံ့ပိုးပေးနိုင်လဲဆရာ
လူကြီးကတော့ counseling ပေါ့နော်ကလေးတွေမှာလည်းကလေးတွေနဲ့ပတ်သက်တဲ့ counseling ကပတ်သက်ရှိပါတယ်အဲ့ဒါတို့ကဥပမာတို့ကျောင်းမှာလေသူကြောင်းပြတ်တက်ပြီဆိုလို့ချင်းလဲကြောင်းမှာလဲ special program လုပ်ပေးရပါလိမ့်မယ်သူတို့စိတ်တရားရရှိတဲ့ကလေးတွေကို special လုပ်ပြီးတော့ကြောင်းဆရာမတွေကြောင်းဆရာတွေကအလုံးဝနေပြီးတော့ဝိုင်းပြီးတော့ပေါ့လေသူတို့ special care ပေးတဲ့သဘောမျိုးပေါ့တက်ကြတော့စဉ်းစားဖို့ပြုစုပေးဖို့အဓိကကတော့သူတို့က emotionality စိတ်ခံစားမှုမှာ တို့ရဲ့စိတ်ခံစားမှုကိုတို့ဘယ်လိုခြံတွဲရမလဲဆိုတော့ကိုနေရာမှာပြတ်ပြုံးသွားတာဖြစ်ပါတယ်ဒါကြောင့်မလို့တို့ကိုအဲ့ emotional stability ရအောင်စိတ်ကခံစားမှုတည်ငြိမ်ဖြစ်အောင်ဘာလို့လဲဆိုလို့ရှိရင်တည်ငြိမ်တဲ့အတိုင်းဝန်လိုပါတယ်တည်ငြိမ်တဲ့ structure လိုပါတယ
်ဟုတ်ကဲ့ဆရာတော့မိဘတွေအနေနဲ့ရောဒီနေရာမှာဘာတွေပံ့ပိုးပေးနိုင်မလဲဆရာ
မိဘတွေကအဲ့ကမိသားစုတွေကကိုယ့်အနေကိုတော့စိတ်ပူဆွေးမှာကလေးရှိမှာတော့ကလေးနဲ့အတူဆိုလို့ရှိရင်တော့ကလေးကိုတက်တိုင်တော့ကလေးရဲ့ဘဝမှာတည်ငြိမ်မှုရှိအောင်လုပ်ပေးဖို့လိုပါတယ်ကျောင်းကြီးပါလေအဲ့ဒါလုပ်ပေးတာကိုလိုပါတယ်အပြင်းပါလေပဲနော်ကလေးကိုပြုစုတိုးတော်တဲ့နေရာတွေမှာအဲ့ဒါလိုပါတယ်အဲ့တော့ကလေးတွေကိုသူ structure ပေးထားရမယ်သူတို့အလုပ်လေးကပေးထားရမယ်နော်ဘာတခုခုအဓိပ္ပာယ်ရှိတဲ့အလုပ်လုပ်ပြီးတော့ကလေးတွေထားမယ်တခါသူ့ကိုပုံဆွဲတဲ့ဒီနဲ့ play therapy ပေါ့လေကစားတာကိုသူကစားခွင့်ပေးထားပြီးတော့အဲ့ကစားတဲ့နေရာမှာပဲလိုက်ကုတ်ကယ်ပြီးတော့မှလေသူကဒီလိုလုပ်နေတယ်ဆိုလို့ရှိရင်ဒီကလေးကနော်ပိုင်နေတယ်ဆိုလို့ရှိရင်ဒါတွေပဲသူကစဉ်းစားနေတယ်ဆိုလို့ရှိရင်ဒီကလေးကစိတ်ဓာတ်ကြရတဲ့ယောဂဖြစ်ချင်တယ်ဖြစ်မယ်အဲ့ဒါလေးကိုဂယုစိုက်ထားပြီးတော့မှလိုအပ်တဲ့ဌာနနဲ့ဆက်သွယ်ပြီးဖို့လိုပါတယ်ဒါကတော့ရေရှည်မှာတော့အများကြီးလူစားလိုတာပေါ့လေဒီကလေးတွေကိုအညွတ်တွန်းအောင်ရိုက်ထုတ်လိုက်တယ်လို့ကျွန်တော်ခံစားရတယ်။နောက်တစ်ခါမှာအတိုင်းပြည်ကိုကူညီပြီးတိဆောက်ပေးနိုင်တဲ့လူကြုံတွေလူကောင်းတွေဖြစ်ရမယ့်အနေအထားမှာဆိုအစီစီတိတ်ခုတ်လိုက်တဲ့သဘောမျိုးပေါ့လေအဲ့ဒါကကျွန်တော်တို့တိုင်းပြည်ကအင်မတန်ဆုံးရှုံးမှုရှိပါတယ်ဒီဥစားမျိုးမဖြစ်အောင်ဆိုလို့ရှိရင်လည်းဒီ system ကြီးကပျက်စီးတဲ့ကြောင့်ဒါဖြစ်ရတာဟုတ်အာနာရှင်စနစ်အဲ့မိမိအကျိုးစီးပွားတွေပဲတိုက်ပြရသူတွေပေးတည်ကြည်ကြည်ပြီးဆိုပြီးတော့တုတ်တယ်နဲ့စနစ်အဲ့ဒါကိုကျွန်တော်တို့တက်နေတဲ့လောက်ပြည်သူပြည်သားတွေဝိုင်းဝန်းပန့်ပိုးပြီးတော့တို့လာပြောက်ကြအောင်တို့မှသာလေအခုဒီဖြစ်တဲ့ဆိုးကျိုးတွေကနေပြီးတော့ပြန်လည်ပြီးတော့နလန်ထူတာနေမှာဖြစ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်